အငင်းပွားဝယ်ပြင်ဆင်မှုတွေကြောင့်ကန့်ကွက်တာတွေရှိနေတဲ့ငင်းစုစီဥပဒေကိုပြင်ဆင်မဲ့ဥပဒေကြောင့်ကိုဆွေးနွေးဖို့ဒီကနေ့လွှတ်တော်မှာတင်ပြလာပါတယ်။အမျိုးသားလွှတ်တော်ဘက်မှာအတည်ပြုပြီးတင်ပြလာတဲ့ဒီဥပဒေမှာပြင်ဆင်ရမယ့်အချက်တွေရှိနေတယ်လို့ပြည်သူ့လွှတ်တော်ဥပဒေကြောင့်ကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကပြောပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့စကလုံးအထားအတူပြင်ဆင်မှုများတာဖြစ်ပြီးအငင်းပွားဝယ်အသုံးနှုန်းကိုတော့အမျိုးသားလွှတ်တော်ကအတည်ပြုလိုက်တဲ့အတိုင်းပဲလက်ခံထားတယ်လို့ရခိုင်အမျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကထောက်ပြပါတယ်။ဦးဖေတန်းကိုမမ်မီခါကဆက်သွယ်မိန့်ခံထားပါ
။အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီရင်းစုစီဥပဒေကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်လာရဲဆိုတော့ဒီပြည်သူ့လွှတ်တော်ဘက်ကဥပဒေချမ်းကော်မတီဝင်နေနဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့ဒီရင်းစုစီဥပဒေချမ်းအပေါ်မှာဘလို့သဘောထားမျိုးများရှိပါလဲရှင်။အမျိုးသားလွှတ်တော်ရဲ့တင်ပြလာမှုအပေါ်မှာပြုပြင်ပြောင်းလဲမှုလုပ်နိုင်တဲ့သဘောထားမျိုးများရှိတာအဲ့ဒါအဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများပြောနိုင်ပါလဲရှင
်အမျိုးသားလွတ်တော်ကရှင်းရှင်းပြီးတော့ပြန်ပြီးပြည်သူ့လွတ်တော်ကိုဒီနေ့တင်လာပါတယ်အဲ့ဒီအချိန်မှာဒီအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကွဲလွဲချက်ဆိုလို့ညမဆရာမတွေ့ရဘူးအတူတူပဲစကလုံးလောက်ကိုပဲအဲနည်းနည်းပြောင်းလဲတာရှိတယ်တကယ်ပြည်သူစုစက်နာဖြစ်နိုင်တဲ့အဓိကပုံမှန်တွေကြတော့အမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ဟာပတ်သက်ပေါ်လည်းရှိပါတယ်ဥပဒေကြောင့်ကော်မတီရဲ့အစီအစဉ်ခါစားကိုဖတ်ရတဲ့ခါအဲဒါကြောင့်ကျွန်တော်တို့ကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အကြောင်းအရာအဓိကအခြေခံပြီးတော့ကွဲလဲတာမဟုတ်ပဲနဲ့စကလုံးတစ်လုံးတစ်လုံးနှလုံးသားပဲကွဲလဲရဲလို့ကျွန်တော်မြင်ပါတယ်ခါနော
်ဟုတ်ကဲ့ပါရှင်ဒါဆိုရင်ပြည်သူလူထုတွေစိုးရိမ်နေတဲ့အချက်တွေကိုလည်းပြည်သူ့လွတ်တော်ဥပဒေကြောင့်ကော်မတီဝင်တွေကလေ့လာရှုထားရဲဆိုတဲ့သဘောလား
ဟုတ်ပါတယ်အဲ့ဒီအချက်ပေါ်တော့ပထမတစ်ချက်ကတော့ပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့ဒီကကုန်ကြတဲ့ဈေးတန်ဖို့ရပြီးတော့အဲ့ဒီကဘယ်သူကထောက်ပံ့လဲဘယ်လိုအဖွဲ့အစည်းကဘယ်လိုရလဲဆိုတဲ့ကိစ္စတစ်ခုပေါ့နော်အဲဒုတိယတစ်ချက်ကတော့အဲ့နိုင်ငံတော်တရားဥပဒေစိုးမိုးရေးဆရာကြီးဆန္ဒရေးဒီလူစုရဲ့ကိုချင်းတရားဥပဒေပြပြစီရအလို့ငါပြည်ပြည်နဲ့ဖြစ်စီတမင်ဖြစ်စီအဲ့လိုမျိုးပေါ့နော်အဲ့ဒီနှစ်ချက်ကကျွန်တော်ဒီငင်းစုစီဥပဒေရဲ့မူလရည်ရွယ်ချက်ကိုကျွန်တော်တို့ဆန့်ကျင်သွားတယ်လို့ကျွန်တော်မြင်တယ်မူလရည်ရွယ်ချက်ကသတိဝင်ရှိကဥပဒေရကျွန်တော်တို့ကိုဒီဥပဒေပြဋ္ဌာန်းပြီးတော့ပြည်သူလူထုကိုလိုလလဆလဖို့ထုတ်တာကိုအားပေးခဲ့တယ်။အားပေးရဆိုတဲ့အထက်မှာပထမအကြိမ်ပြင်ဆင်ချက်ကိုပထမအကြိမ်ဥပဒေကိုတောင်းမှဥတင်းဆိုင်လက်ထက်မှာကျွန်တော်ခွင့်ပြုမိန့်ကိုတောင်းစရာမလိုပဲတင်ပြဖို့ပဲနော်အဲ့မှာခွင့်ပြုချက်ကိုပြေကိုပေးရမယ်ဆိုတဲ့ဟာမျိုးဟိုပါလာတယ်။အဲ့ဒါဟာလည်းကျွန်တော်တို့အတွက်အကန့်အသတ်တစ်ခုကိုကြော်ခဲ့နေတာပေါ့။အဓိကတော့နည်းနည်းပို့ပြီးတော့ပြင်းလာအောင်ပို့ပြီးတော့လွယ်လွယ်ကူကူဆလဖို့ထုတ်လာနိုင်အောင်အော်လို့ရမယ့်ဥပဒေမျိုးဖြစ်ပါတယ်အဲ့ဒါမှပြည်သူ့ရဲ့အတန်ကိုကျွန်တော်တို့နိုင်ငံတော်အစိုးရရောလွတ်တော်ရောပြီးပြီးတော့ကျွန်တော်တို့လိုအပ်ချက်တွေကိုပြုပြင်နိုင်မှာပေါ့အဲ့ဒါဒီမိုကရေစီရဲ့စာနှုန်းနဲ့အညီကျွန်တော်တို့ခွင့်ပြုခဲ့တဲ့ဥပဒေမှာဒီနေ့ဒီလိုကန့်သတ်ချက်တွေပေါ့နော်ဆန္ဒပေါ်ထုတ်တဲ့လူတွေကစိုးရိမ်လိမ့်တယ်ဖြစ်ပေါ်အောင်ကျွန်တော်တို့ကဒါကိုပြည့်စုံရင်အလားငါတို့တခုခုများအရေးယူခံရမလားဆိုတဲ့ကြောက်ရွံ့စိတ်တွေစိုးရိမ်စိတ်တွေအရင်ထောက်ရရင်ခက်တွန်းရလို့ပေါ့နော်ဟိုစီးရင်တောက်ဖို့လူအမြင်စီးရင်ကိုရရဆိုရင်ပြအဲ့ဒါမျိုးဟိုတမင်းဖြစ်အောင်ကျွန်တော်တို့ကဒီဥပဒေကဒါပြတ်ထားတယ်လို့ကျွန်တော်မြင်တယ်
။ဒီဥပဒေနဲ့ပတ်သက်ပြီးတော့အန်ကယ်ရိုပါတီဘက်ကဘယ်လိုအမြင်သဘောထားမျိုးများရှိပါလဲရှင်
။တကယ်တမ်းကျတော့အစိုးရကနော်သူတို့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာကာကွယ်ဖို့ဟာလားအဲ့လိုပြောတဲ့လူတွေကိုဟန်တာဖို့လုပ်တဲ့ရည်ချက်ပဲကျွန်တော်မြင်တယ်။အဲ့လိုကလည်းမျိုးလဲရည်ရှိမှတော့မကောင်းဘူး။အစိုးရဆိုတာဒီနေ့အစိုးရမနေ့ကအတိတ်ခံဖြစ်ရှင်နဲ့ဖြစ်သွားမှာပေါ့။အဲ့ဒါကြောင့်ဒါဒီကိုကျွန်တော်တို့ရည်ရှိကိုကြည့်ပြီးတော့ကျွန်တော်တို့တစ်ချက်မှဒီဥပဒေမျိုးကိုတော့ကျွန်တော်တို့မဖြစ်စေချင်ဘူးကျွန်တော်တို့တမိုင်းတရားခါလည်းမဖြစ်ရှင်ဘူးအဲ့ဒါကျွန်တော်တို့လွတ်တော်မှာတော့ဒီဥပဒေကိုကျွန်တော်တို့ကဟိုကောက်ွက်ဖို့အကုန်လုံးဆရာထက်ချက်တင်ကြပါတယ်နော်ဟု
တ်ဟုတ်အဲ့တော့နောက်ဆုံးအနေနဲ့မေးချင်တာကလွတ်တော်ရဲ့မှာရှိနေတဲ့လူဦးရေအနေအထားအရအန်ဂယ်ရိုဘက်ကတော့ဒီအစိုးရကိုပယ်ဖြတ်အောင်ဟိုတိုက်တွန်းနိုင်တဲ့အနေအထားမျိုးမှာတော့ရှိကောရှိပါရဲ့လားရှင
်ဟုတ်ပါတယ်အဲ့တေချာတလောက်ပဲနော်တေချာတလောက်ပဲဘာလို့လဲဒီဥပဒေကကျွန်တော်မြင်တာကအကျုံတယောက်ကတင်တာကအဲ့ဒီဒီပုံကိုတင်နေဆိုတာဝိဉ္ဇနာကလာတာမဟုတ်ဘူးကော်မတီတရားရောက်ဖြတ်လာတာမဟုတ်ဘူးဆိုတော့ဒါကရှင်းပြရရင်အင်ဒါအဲ့ပါတီနောက်ခံအင်္ဂါဒါပါတီနောက်ခံနဲ့တင်တာပဲလို့ကျွန်တော်မြင်တယ်အဲဒီတော့ဟောဘာပြောပြောအဲ့ပါတီရပဲသူပြောရရင်ပုံမှန်ပြောရရင် NLD ပါတီရဲ့အဲ့ဒီစွတ်တော်ဖြစ်တဲ့အတွက်နဲ့ဒီ NLD ပါတီရဲ့စွတ်တော်ရဲ့အဆုံးဖြတ်ဟာကျွန်တော်တို့တော့အများစုဖြစ်တဲ့အတွက်နဲ့အဲ့ဒါကျွန်တော်တို့နိုင်ပါပဲမြန်မာစွတ်တော်မှာလည်းသူတို့နိုင်တာပဲအဲကျွန်တော်တို့ပြည်သူ့လွှတ်တော်မှာလည်းကျွန်တော်နိုင်မှာဒါပေမဲ့ကျွန်တော်တို့ဟိုကျွန်တော်တို့ကတတ်နိုင်တယ်လို့ဒါကိုပြည်သူလူထုသိအောင်ဒါတက်ဆိုင်အာဏာပိုင်သိအောင်ဥပဒေပြည့်စုံသိအောင်ကျွန်တော်တို့ကဟိုတံပြီးတော့ပြောရမယ် ကျွန်တော်အခုကြီးကိုကျွန်တော်တိုက်ယူရမယ်ပြည်သူလူထက်ကကျွန်တော်ရက်ပြရမယ်အဲ့ကျွန်တော်တောင်းဝမယ်ဒီ
ဟုတ်ကဲ့ပါအငယ်ကျေးဇူးများကြီးကျေးဇူးပါရှင်
ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ